လောကမှာပေါ့နော်စစ်ပေါင်းများစွာရှင်နေခဲ့ပူတယ်မြန်မာနိုင်ငံရဲ့ဆေးလောကအကြောင်းလည်းဆရာကုန်တည်တယ်ဒီသူတည်တင်းကနဲ့ဆေးလုပ်ငန်းတွေလည်းကုန်တည်တယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီနှစ်နှစ်အတွင်းမှာဒီဆေးပညာနဲ့ပတ်သက်ပြီးတော့သိုးတက်မှုတစုံတရာတွေ့ပါတယ်ဗျာဆင
်းပြင်းပြကြင်နံအထောက်ထားပြဖို့တော့တော်တော်ခက်တယ်ခင်ဗျာဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစဉ်အဆက်ကပဲသူတည်တနာလုပ်ငန်းတွေကအမတမ်းအားနေခဲ့တာပေါ့နော်ခုနမေကွန်းနဲ့ပါတယ်လို့ပြီးခဲ့တဲ့9နှစ်လောက်ကတော့စူးစမ်းလာတော့ဟိုတိုးတက်လာမလားလို့ကျွန်တော်တို့မျှော်လင့်ခဲ့ရနေပြီးတော့တတိယကြီးအာဏာသိမ်းတော့စစ်သူတည်တနာလုပ်ငန်းတွေကျမကြီးဆိုင်ရာလုပ်ငန်းတွေဘာတိုးတက်တယ်လဲလို့ကျွန်တော်အတော်တော့လိုက်ရှာကြည့်ပါတယ်ခင်ဗျမြန်မာနိုင်ငံကျမကြီးဝန်ကြီးဌာနကသူတည်တနာလုပ်ငန်းဦးစီးဌာနရဲ့ website ကိုကြောကြည့်လို့ရှိရင်နောက်ဆုံး2016ခုနှစ်ဟိုနှစ်ပတ်လည်အစီအခါစားနောက်မှာမတက်ဘူးတခါသူဟိုလက်ရှိ issue လို့ခေါ်တဲ့လက်ရှိအကြောင်းအရာဟာခေါင်းစဉ်တာပါပြီးတော့စာတင်ထားတာမတွေ့ဘူးเนาะဒါကဟိုစဉ်းစရာနောက်ကျွန်တော်ကဟိုကျမကြီးမိခွန်းနေလဲဖြေနေတာ10နှစ်ကျော်ကျော်ရှိပြီရှိတော့နောက်ဆုံးဒီပြီးခဲ့တဲ့2နှစ်လောက်ကလူနာတွေအဲနေမကောင်းတဲ့လူတွေရမိတဲ့မိခွန်းတွေကိုကြည့်လို့ရှိရင်မြန်မာနိုင်ငံမှာစေတုတုတေသနာရောကျမကြီးစောင့်ရှောက်မှုရောစေဝါရရှိမှုရောနောက်တစ်ခါကျမကြီးအသိရောဟာအတော်ကိုအရင်ကတည်းကပိုနှိမ့်ချသွားတယ်လို့ကျွန်တော်မြင်တယ်။ဆိုရှယ်မီဒီယာကိုအားကိုးလာကြပြီးတော့ယောဂတစ်ခုဖြစ်တိုင်းဥပမာဆိုရင်ဒီနှစ်နှစ်တော့မှအဆိုးဆုံးကကိုဗစ်ပေါ့နော်။ကိုဗစ်နဲ့ပဲဖြစ်ဖြစ်အခုနောက်ဆုံးဟိုမြန်မာလူမျိုးတွေရင်ဆိုင်နေရာဆုံးကတော့ကင်ဆာယောဂအမျိုးမျိုးပေါ့နော်။ဒီအကြောင်းတွေကိုသူတို့က Facebook ကိုပဲမေးရတယ်လို့ထင်နေကြတယ်လူတွေအသိပေါ့နော်ကျွန်မရေးသိအဲဒါဘာကြောင့်လဲဆိုရင်ဒီတာဝန်ရှိတဲ့အစိုးရလုပ်တဲ့လူတွေကစောင့်ရှောက်မှုကုသမှုကာကွယ်မှုနဲ့ပညာပေးမှုတွေကိုနိုင်နိုင်နှင်းနှင်းမလုံနိုင်လို့လူတွေဟာရရအာကူနဲ့ Social Media မှာအာကိုရမလားဆိုပြီးလှုပ်လာကြတဲ့အတွက်ကျွန်တော်အမြင်ကတော့ပြီးခဲ့တဲ့2နှစ်အတွင်းမှာမြန်မာနိုင်ငံကျမကြီးဟာသူတေသနာလုပ်ငန်း၊ကုသမှုလုပ်ငန်း၊ကာကွယ်မှုလုပ်ငန်းနဲ့ပညာပေးမှုလုပ်ငန်းတွေဟာအတော်ကိုစိုးစိုးဝါကျတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ပါဆရာ။အခုလက်တလောလဲအိမ်နီးချင်းတရုတ်နိုင်ငံမှာကိုဗစ်ဖြစ်နေတာလည်းများတယ်။များရဆိုတော့မြန်မာနိုင်ငံမှာလည်းတော်တော်လေးစိုးရိမ်နေကြပါလေဆရာ။ဆိုတော့ဒီလိုမျိုးမှာပေါ့နော်။ကာကွယ်ဆေးကုသမှုဒီထိုးနှံမှုအခြေအနေတွေပေါ့နော်။ကိုဗစ်အပြင်ပေါ့နော်။ဒီကျမကြီးနဲ့ပတ်သက်ပြီးတခြားကာကွယ်ဆေးတွေရဲ့အခြေအနေပေါ့နော်။အဲ့ဒါလည်းနည်းနည်းပြောပြပေးပါဦးဆရာ။
ဟုတ်ကဲ့ဒီကိုဗစ်ကတော့ဒီကမ္ဘာလုံးကယောဂါကြီးဒီကျွန်တော်တို့မြန်မာနိုင်ငံလည်းမြန်မာနိုင်ငံလည်းတော်တော်ခံခဲ့ရတော့ဒါတော်တော်ဆိုးွားပါတယ်ခုကာကွယ်ဆေးကိစ္စကိုပြီးခဲ့တဲ့အဲ့ဒါဒီဆိုးွားလက်ထက်မှာစတယ်ဒီကိုဗစ်စတာလည်းအဲ့ကလာပေါ့နော်ဆက်စားချင်းဟိုအိန္ဒိယကနေပြီးတော့ကာကွယ်ဆေးတွေရောက်လာပါတယ်အဲ့နောက်ဟိုစစ်အနာသိမှုဖြစ်ပြီးတဲ့နောက်မှာတရုတ်ကကာကွယ်ဆေးတွေဝင်လာပြန်ရောအဲ့တော့ကျွန်တော်မေခွန်းနေအရာလူနာတွေမှာဘာဖြစ်ကြသလဲဆိုတော့ဘယ်ကာကွယ်ဆေးယူထိုးရမလဲဆိုတော့မေခွန်းတစ်ခုပေါ့နော်မသိကြဘူးအဲတချို့ကလည်းဟိုအိန္ဒိယကနေပြီးတော့ဟိုအစိုးရထုတ်ပေးတာဖြစ်ဖြစ်ကိုနီးကိုဟန်နေဖြစ်ဖြစ်ထိုးနောက်ဒုတိယကြိမ်တတိယကြိမ်ထိုးတဲ့အခါကျတော့ဟိုဆေးပြောင်းထိုးစသဖြင့်ပေါ့နော်အဲဒီကျမကြီးအသိပေးမှုကလည်းတော်တော်အားနေလွန်ခဲ့တယ်လို့ကျွန်တော်ယူဆတယ်ဒါကတစ်ခုကာကွယ်ဆေးတလားတူကလေးတိုင်းတကဘာလုံးမှာမွေးကလေးကမိခင်ဝန်းနှောင်းကထွက်ကလေးကအနည်းဆုံးတစ်နှစ်ခွဲအထိကာကွယ်ဆေးတွေဟာမဖြစ်မနေထိုးရမယ့်ကာကွယ်ဆေးနဲ့မိဘသဘောအရထိုးရမယ့်ကာကွယ်ဆေးဆိုပြီးနှစ်မျိုးရှိပါတယ်။နှစ်မျိုးရှိတဲ့အခါမှာဒီကိုဗစ်ကြောင့်ရောကျမရေးဝန်ကြီးဌာနရဲ့စောင့်ရှောက်မှုအားနည်းချက်တွေကြောင့်ရောကလေးမိဘတွေဟာဟိုကာကွယ်ဆေးကိုအချိန်မီမထိုးနိုင်ကြတာကိုဗစ်ကြောင့်ဟိုဆေးကနေမဖွင့်လို့အဲ့တော့ဒီဟာကိုပြန်ပြီးတော့ဟိုစီးရင်စရာဟိုတိုင်းဟိုစကေဂျူးခေါ်တာပေါ့နော်အဲ့ဒါကိုပြန်ပြီးတော့ဘယ်လိုပြင်မလဲဆိုတဲ့စနစ်ကလည်းမရှိဘူးခင်ဗျဒါကြောင့်တော်တော်များများကလေးတွေဟာမလွဲမသွေထိုးရမယ်အရေးကြီးတဲ့ကာကွယ်ဆေးတွေဟာသူ့လက်ပတ်ရက်ပတ်ကြော်သွားတဲ့ကလေးတွေများတယ်အရေးအတွက်ဆိုတာကျွန်တော်မြင်တာတော့သိင်္ဂနန်းမနေတော့ဘူးအဲ့ဒီကလေးတွေအရွယ်ရောက်ရင်ဒီကာကွယ်နိုင်တဲ့ကုသရောဂါတွေဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်အမှန်ဆိုရင်ပါတယ်။ဒါကြောင့်ချုပ်ပြီးတော့ပြောရရင်ကိုဗစ်ကာကွယ်ဆေးကလေးတိုင်းမဖြစ်မနေထိုးရမယ်ကာကွယ်ဆေးတွေဟာပြီးခဲ့တဲ့2နှစ်အတွင်း မှာမွေးဖွားတဲ့ကလေးတွေအတွက်ကတော့နောက်အနာကနှစ်အနှဲငယ်အတွင်းကိုကုသယောဂါတွေပုံများနိုင်တဲ့အတွက်ဒါအမှန်တမ်းစိတ်မကောင်းစရာဖြစ်တယ်လို့ကျွန်တော်ဖြေပြစေခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အခုပေါ့နော်ဒီကာကွယ်ဆေးမှလည်းဟိုကောင်းကောင်းမထိုးပေးနဲ့ဆိုတော့ဒီချင်မျိုးမှာဒီငโกကလေးကဒီသူကေတနာမှာအားနေနေတဲ့မြန်မာနိုင်ငံမှာဒီသူကေတနာအခြေအနေကိုနည်းနည်းရှင်းပြပေးပါစေ
ဟုတ်ကဲ့ကျွန်တော်ကဟိုမြန်မာဆိုရှယ်လစ်ခေတ်ကလေးကဆေးကြောင်းသားဆရာဝန်ဖြစ်လာပြီးတော့အဲ့နောက်စစ်အာဏာသိမ်းမှုအခုဆို3ချိန်လုံးလို့ကျွန်တော်ကကြုံရတဲ့ကျမ၏ဌာနဝန်တန်းတယောက်ဖြစ်ပါတယ်ဗမာနိုင်ငံလိုဆင်းရဲတဲ့တနည်းအားဖြင့်ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေမှာဖြစ်လိဖြစ်တတ်ရှိတဲ့ယောဂါတွေဒီလူမှုရေးနှိမ့်ကြလို့ဆင်းရဲလို့ဖြစ်တဲ့ကုသယောဂါတွေဆိုတာရှိပါတယ်ဝင်လျှောဝင်ပြက်ယောဂါဝင်ကာလာဝဲယောဂါစတဲ့ယောဂါတွေနောက်တစ်ခါအာဟာရချုပ်တဲ့မှုယောဂါတွေအဲ့ဒီကိင္ကနန်းတွေကိုပထမအကျင့်စစ်ဆိုရလက်ထက်ကဒီလူမှုရေးအားနည်းလို့ဖြစ်တယ်ဆိုတဲ့အချက်ကိုသူကဖော်ပြဖို့မရဘူးဗျဒါပထမအကျင့်ဒုတိယအကျင့်လည်းပဲကျွန်တော်ကြည့်နေပါတယ်စုစည်းသူတ္တရာလုံကနေဘလောက်တုတ်တဲ့ကောင်းလာနိုင်တယ်ဆိုမကောင်းဘူးခင်ဗျအစိုးရလုပ်တဲ့လူတွေထုတ်တဲ့စင်စရာကိင္ကနန်းတွေကလည်းမယုံရဘူးအစိုးရနဲ့တွဲလုပ်တဲ့ UNICEF WHO တွေကလည်းသူကဒေသတော်မှလာနေတော့ဟိုဒေသအစိုးရရဲ့ဟိုမျက်နှာလည်းကြည့်ရတော့သူတို့ကိင္ကနန်းတွေကလည်းတဝက်တစ်ပြက်ပဲမှန်တယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျအဲယောဂအစုံမဲ့ HIV ရာစာ TB ယောဂအစာမျက်ဖြာယောဂအစာပေါ့နော်အဲဒီလိုဖြစ်နေတော့ကဒါကိုကြည်ရမ်းမြသူတည်တနာလုံကနေအတော်အားနေတယ်ဆိုပြီးကျွန်တော်တတ်နိုင်ဆုံးဟိုထောက်ပြပြောဆိုပါတယ်အဲ့ဒီမှာအဆိုးဆုံးကဒီခုကျွန်တော်တို့ဆွေးနွေးနေတဲ့စေတုတေသနာပေါ့
ဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်